ဂါဇာမှာအစ္စရေးရဲ့ထိုးစစ်ဆင်တိုက်ခိုက်နေမှုတွေကိုအဲ့ဒီစစ်မှတ်ဖြစ်ပွားရာဒေသမှာရှိတဲ့သူတွေအတိဒုက္ခရောက်ရမှုတတ်တာစေဖို့အတွက်တနေ့ကို၃နာရီပြစ်ခတ်မှုတွေရက်ဆိုင်ပေးမယ်လို့အစ္စရေးကဆုံးဖြတ်လိုက်လို့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီး WFP ကပြောဆိုလိုက်ပါတယ် WFP ရဲ့ပြောဆိုမှုအသေးစိတ်တွေကိုဂျနီဗာကနေ research line ကဘယ်လိုများသတင်းပေးပို့ထားလဲဆိုတာကိုပြောပြပေးအောင်မညွေ
ဒီလိုပါကိုနိုင်ရေတိုက်ခိုက်မှုတွေဝန်းရံခံနေရတဲ့ဂါဇာမှာနေထိုင်နေကြတဲ့လူထုတွေသက်သာရာရရှိစေနိုင်ဖို့လေကြောင်းဘုံးကျဲတိုက်ခိုက်တာတွေကိုတနည်းမှာ၃နာရီရန်နာပေးထားမယ်လို့အစ္စရေးကဆိုတဲ့အကြောင်းကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီး WFP ကပြောဆိုလိုက်တာပါဒါပေမဲ့ဒီလောက်နဲ့တော့မလုံလောက်သေးပါဘူးလို့လည်းဆိုပါတယ်ဂျေရုရှလင်မှာရှိတဲ့ WFP ပြောခွင့်ရ Robin Lodge ကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းတဲ့အခါမှာဒါဟာလူသားချင်းစာနာထောက်ထားမှုလို့လောက်သာခေါ်ရမယ်ပထမဆုံးခြေလှမ်းပဲဖြစ်ပါတယ်လို့ VOA ကိုပြောဆိုခဲ့ပါတယ
် We are looking for a longer ceasefire period and indeed a permanent ceasefire period which we see as the only way
ကျွန်တော်တို့အနေနဲ့ကတော့အပြစ်ခတ်ရက်စဲမှုတွေရေရှည်ဖြစ်ဖို့နဲ့နောက်ဆုံးလုံးဝအပြစ်ခတ်ရက်စဲတဲ့အထိဖြစ်လာစေချင်ပါတယ်ဂါဇာမှာရှိတဲ့လူတွေအားလုံးအတွက်လူသားချင်းစာနာမှုဆိုင်ရာအထောက်အပံ့တွေအပြည့်အဝရဖို့ဖြစ်နိုင်ခြေရှိတာဒီနီလန်လို့ပဲမြင်ပါတယ်ဒါ WFP တခုတည်းကမဟုတ်ပါဘူးလူသားချင်းစာနာမှုဆိုင်ရာအသိုက်အဝန်းတစ်ခုလုံးကပါ
ဂါဇာမှာလူသားချင်းစာနာမှုဆိုင်ရာအကြက်အတဲပဋိပက္ခတွေကြီးမားလာတာကြောင့်အစ္စရေးတို့ဘက်ကအပြစ်ခတ်ရက်စဲရေးအပေါ်သဘောတူဖို့အတွက်နိုင်ငံတကာဖိအားပေးမှုတွေလည်းရှိလာခဲ့ပါတယ်အခုလိုတနေ့ကို၃နာရီကြာဘုံကျဲတိုက်ခိုက်မှုတွေရပ်ဆိုင်ပေးတာဟာနိုင်ငံတကာအဖွဲ့အစည်းတွေရဲ့ကူညီထောက်ပံ့မှုတွေနဲ့အခြေခံလိုအပ်ချက်တွေရရှိနိုင်ဖို့အတွက်ဖြစ်တယ်လို့အစ္စရေးလိဘက်ကပြောဆိုလိုက်ပါတယ်။ဂါဇာမှာရှိနေတဲ့ဒုက္ခသည်မဟုတ်တဲ့ပါလက်စတိုင်း 26,500 ကို WFP ကတာဝန်ယူကြည့်ရှုပေးနေရပါတယ်။အစ္စရေးတွေစတင်ထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့ဒီဇင်ဘာလ29ရက်နေ့ကစကြည့်ရင်အထောက်ပံ့ကူညီပေးနေရတဲ့သူပေါင်း 9,000 အထိတိုးမြင့်လာတယ်လို့ဆိုပါတယ်။WFP အနေနဲ့လုံလောက်တဲ့အစားအစာတွေကိုလွန်ခဲ့တဲ့အပတ်တွေကပဲဂါဇာမြို့မှာတူလောင်ထားပါတယ်လို့ Lodge ကပြောဆိုခဲ့ပါတယ်။ဒါပေမဲ့အစားအစာတွေတော်တော်များများဟာအစိုးရရဲ့ဂိုဒေါင်တွေထဲမှာတူလောင်သိမ်းဆည်းထားတာဖြစ်တာကြောင့်လုံခြုံရေးအရာဒါတွေကိုလက်ခံရရှိဖို့အခက်အခဲတွေတော့ရှိနေတယ်လို့လည်းဆိုပါတယ်။ဒါ့အပြင်ဂါဇာရဲ့အခြေအနေတွေဟာတိတ်ကိုဆိုးဆိုးဝါးဝါးရှိနေတာပါလို့လည်းထုတ်ဖော်ပြောဆိုခဲ့ပါတယ်။
There is very little food commercially available. Very few stores have any food. There is a widespread shortage of cash, so commercial activities are virtually ground to a halt. As far as
အဲ့ဒီမှာရောင်းနေတဲ့အစားအသောက်တွေနည်းနည်းပဲကျန်တော့တယ်။စိုက်နည်းနည်းလေးပဲရှိတာတော့မှအဲ့ဒီစိုက်တွေမှာဘာအစားအသောက်မှမရှိတော့ပါဘူး။ငွေကြေးလည်းတော်တော်လေးပြတ်လတ်သွားတဲ့အခါကျတော့စီးပွားရေးလုပ်ငန်းတွေရပ်ကုန်ပါတယ်။မကြခင်မုန်းတိုက်တွေအတွက်လည်းစိုးရိမ်စရာပါ။သူတို့တွေအနေနဲ့ကဂျုံဆက်တွေကနေဂျုံတွေရေရှည်ရမှာမဟုတ်တော့ပါဘူး။ဘာဖြစ်လို့လဲဆိုတော့ဂျုံဆက်တွေမလဲတော့ဘူးလေ။လောလောဆယ်ဂါဇာမှာရှိတဲ့မုန်းတိုက်48ခုမှာ14ခုပဲဆက်ဖွင့်ထားနိုင်ပြီးမုန်းထုတ်လုပ်တာတွေလည်းတော်တော်ကိုရော့ကျသွားပါတယ
်။အစ္စရေးတွေဘက်ကတော့အခုလိုသူတို့ရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်ရက်ကြောင့်ကရမ်ရှလုံကနေဂါဇာနယ်စပ်ကိုဖြတ်ပြီးစေဝါထောက်ပံ့တွေအခြေခံလိုအပ်တဲ့အစားအသောက်တွေနဲ့လောင်စာဆီတွေကိုထရက်ကားအစီး80စာဖြတ်တန်းတည်ယူနိုင်တယ်လို့ပြောဆိုလိုက်ပါတယ် WFP ကတော့နယ်စပ်ဂိတ်တွေအလုံးဖွင့်ပေးဖို့ပြောဆိုလိုက်ပြီးဂါဇာမှာလူသားချင်းဆိုင်ရာအထောက်ပံ့အကူအညီတွေပေးဖို့အတွက်အမေရိကန်ဒေါ်လာ83,000 ဆွဲနေတာမှာလုံငွေပြနေတာအပေါ်နိုင်ငံတကာကရှိတဲ့အလှူရှင်တွေအနေနဲ့ထည့်ဝင်လှူဒါန်းကြဖို့ကိုလည်းတောင်းဆိုလိုက်ပါတယ်ရှင်